ကျွတ်မြန်မာနိုင်ငံသားစီးပွားရေးကုန်သွယ်ရေးယင်းနှီးမြှုပ်နှံမှုမဟာဗျူဟာမြောက်ပူးပေါင်းဆက်ဆံရေးမိဖက်အဖြစ်ပုံမခိုင်မာအားကောင်းလာအောင်နိုင်ငံဆက်ဆံရေးကိုပို့ပြီးတော့အရှိန်မြင့်ကြိုးပမ်းနေတယ်လို့နိုင်ငံတော်တိုင်ပင်ခံယုံညွန်ကြားရေးမှူးချုပ်ကပြောဆိုလိုက်ပါတယ်။အခုဆိုရင်မြန်မာသမ္မတဦးထင်ကျော်ဟာတရုတ်နိုင်ငံကိုသွားရောက်နေတယ်လို့လာမယ့်မေလဆန်းမှာလည်းနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်တောင်ဆန်းစုကြည်ကိုယ်တိုင်သွားရောက်မှာလည်းဖြစ်ပါတယ်။အဓိကကတော့နိုင်ငံပေါင်းများစွာပါဝင်မဲ့တရုတ်နိုင်ငံရဲ့ပိုလန်မကြီးနဲ့ကပတ်လမ်းမစီမံကိန်းတွေမှာမြန်မာနိုင်ငံပါဝင်ရေးကိုလည်းအဓိကထားဆွေးနွေးကြမယ်လို့သုံးသပ်မှုတွေလည်းရှိနေပါတယ်။ဒီကြောင့်အသေးစိတ်ကိုမတ်စုမုံကဆက်သွယ်မေးမြန်းတင်ဆက်ထားပါတယ်။
ဟုတ်ပါတယ်တရုတ်သမ္မတရှီကျင်းပင်ရဲ့ဖိတ်ကြားချက်နဲ့နိုင်ငံတော်သမ္မတဦးထင်ကျော်နဲ့ဇနီးတော်ဆုစုလင်တို့ဦးဆောင်တဲ့မြန်မာနိုင်ငံကိုစားပြုချစ်ကြည်ရေးကိုယ်စားလှယ်အဖွဲ့ဟာတရုတ်နိုင်ငံကိုဧပြီလ6ရက်နေ့ကနေ17ရက်နေ့အထိ6ရက်တာခီးစဉ်ဖြင့်ရောက်ရှိလည်လာနေကြပါတယ်သူရဲ့ခီးစဉ်တွင်မှာတရုတ်သမ္မတရှီကျင်းပင်အပြင်ဝန်ကြီးချုပ်လီကေချန်နဲ့တရုတ်ပြည်သူ့ကွန်ကရက်အမြဲတမ်းကော်မတီဥက္ကဋ္ဌတို့နဲ့လည်းတွေ့ဆုံမှုရှိနေပါတယ်သမ္မတဦးထင်ကျော်တရုတ်နိုင်ငံကိုသွားနေတယ်လို့လာမယ့်မေလဇန်မှာလည်းနိုင်ငံတော်၏တိုင်ပင်ခံပုဂ္ဂိုလ်ဒေါက်တာဆန်းစုကြည်ကိုယ်တိုင်တရုတ်နိုင်ငံဘီလ်ဂျင်းမြို့မှာကျင်းပတဲ့ One Belt One Road ထိပ်သီးအစည်းအဝေးတက်ရောက်ဖို့တရုတ်နိုင်ငံကိုသွားရောက်မှာဖြစ်တယ်လို့နိုင်ငံတော်သမ္မတရုံးပြောခွင့်ရလည်းဖြစ်နိုင်ငံတော်တိုင်ပင်ခံရုံးညွှန်ကြားရေးမှူးချုပ်ဦးစောထေးက VOA မြန်မာပိုင်းကိုအတည်ပြုပြောဆိုပါတယ
်။ဆိုရတဲ့အထက်မှာအတိုင်ပင်ခံဘုတ်ကိုချစ်ကြည်သွားတယ်အခုသမ္မတရုံးသွားရောနော်နောက်တစ်ခါအတိုင်ပင်ခံသွားဖို့ရှိပါတယ်သွားရတာလည်းတရုတ်နိုင်ငံဟိုဝမ်ဘောရောအစည်းအဝေးတက်ဆက်ဆက်ပြီးသွားတာဖြစ်ပါမေလအလဲပါဝမ်ဘောရောတရုတ်နိုင်ငံရဲ့အဲ
တရုတ်မြန်မာနှစ်နိုင်ငံကြားမဟာဗျူဟာမြောက်ပူးပေါင်းဆက်ဆံရေးမိဖက်ဖြစ်စီးပွားရေးကုန်သွယ်ရေးယင်းနှီးမြှုပ်နှံယင်းနှီးမှုပုံမှုအခိုင်အမာအားကောင်းလာအောင်နှစ်နိုင်ငံဆက်ဆံရေးကိုပိုအရှိန်မြင့်ကြိုးပမ်းနေတယ်ဆိုတာကိုနိုင်ငံတော်တိုင်ပင်ခံရုံးကပြောထားတာပါ
တရုတ်နိုင်ငံကကျွန်တော်တို့ကတော့နိုင်ငံသားရင်းမူဝါဒရဲ့တရုတ်နဲ့ဆက်ဆံရေးကောင်းမွန်လို့အမေရိကန်ငါးနိုင်ငံပြီးရင်ကျွန်တော်တို့နေကျန်းတော်ချစ်တဲ့မူဝါဒရဲ့နောက်ချက်ကသက်ဆုံမဟာဗျူဟာမြောက်ပူးပေါင်းဆက်ဆံရေးမိဖက်ဒါနှစ်နိုင်ငံကြားမှာပူးပေါင်းဆက်ဆံရေးသတ်မှတ်ထိုးထားတာ
အခုလိုမျိုးမြန်မာသမ္မတနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်တို့ကိုယ်တိုင်တရုတ်ခီးစဉ်သွားရောက်ဖို့ရှိနေတဲ့တရုတ်မြန်မာနှစ်နိုင်ငံကြားစီးပွားကုန်သွယ်ဆက်ဆံရေးနဲ့နှစ်နိုင်ငံကြားစီမံကိန်းတွေပူးပေါင်းဆောင်ရွက်ဖို့ဆောင်ရွက်နေတဲ့အနေအထားကိုတော့တရုတ်နိုင်ငံအခြေဆိုင်တရုတ်မြန်မာအရေးလေ့လာသူဒေါက်တာလှကျော်ဇော်ကအခုလိုသုံးသပ်ပါတယ
်။ပိုလန်မှာစထွက်တဲ့နေရာကိုစသွားတာပဲ။အဲ့ဒီမှာတွေ့တဲ့ဟာတွေပဲသူရေးထားတာရှိတယ်။နောက်ဆွေးနွေးတာတွေကတော့ခုနမြစ်ဆုံကိစ္စတို့အဲ့ပိုလန်မှာကိစ္စတို့ကတော့ဆွေးနွေးမဲ့အထက်မဟုတ်ချပါမှာပဲလေ။အဲ့တော့မြစ်ဆုံကိစ္စကတော့အဲသူတို့အနေနဲ့ကတရုတ်အနေနဲ့ကတော့တခြားနီလန်းငယ်ပြန်ပြီးဖာတာထေးတာလောက်ထားကြိုင်တာတွေရှိနိုင်တယ်။ပိုလန်မှာကတော့အစတွေကရှိပုံရတယ်။ဘာဖြစ်လို့လဲဆိုတော့ခုံမင်းမှာအဲ့အမြန်ရထားဖွင့်ပွဲနေ့ကသတင်းကပြောသွားတာတရုတ်ပြည်ကနေပြီးတော့ရွှေလီကိုဖျက်ဖောက်ပြီးတော့သူတို့ကော်ရီဒေါ်လမ်းမကြီးဖွင့်မယ်လေ။တရုတ်ရဲ့ဗမာရဲ့ဘင်္ဂလားဒေ့ရှ်ရဲ့နောက်ပြီးပါကစ္စတန်ရဲ့အဲ့ပေါက်တဲ့လမ်းကြီးဖွင့်မှာ။အဲ့တော့တရုတ်ပြည်ကရွှေလီအထိလန်တလန်ဖောက်တာအဲ့ဒီကိုရောက်မယ်လို့ပြောတယ်။နောက်တရုတ်ကအဲ့ခုမြင်ကနေပြီးတော့ချင်းရွှေဟော်ကိုဖျက်ပြီးတော့ကြောက်ဖြူထိရောက်မယ်လန်တလန်လည်းဖောက်မယ်လို့အဲ့လိုပြောတာပဲအပြေးထားအမြန်လန်းနေ။အဲ့တော့ဒါဒီအားလုံးကသူကဒီပိုလာမကြီးရဲ့လက်တက်တွေပေါ့နော် tributary တွေပေါ့အဲ့ဒါတွေအကုန်ချောက်လုတ်ဖို့သူတို့စီမံကိန်းတွေတော့ရှိနေတာပဲအဲ့ဒါတွေကိုအခိုင်အမာစီစဉ်မယ်ထင်ပါရဲ့
ခုဒီတရုတ်နဲ့မြန်မာနဲ့ကြားမှာရှိနေတဲ့ဒီစီမံကိန်းစီမံချက်တွေရဲ့အမြင့်ဆုံးလိုမျိုးဆိုဒေသခံငါကန့်ကွက်တာရှိတယ်လက်ပတောင်းဆိုလို့ရှိရင်လည်းအခုရက်ပိုင်းမှာပြန်ပြီးတင်းမာမှုတွေလည်းရှိနေတော့ဒီတရုတ်မြန်မာနှစ်နိုင်ငံကြားမှာပေါ့နော်အန်ဒီရှေ့ဆက်သွားမဲ့စီမံကိန်းတွေရဲ့အခြေအနေကဘလို့များဆွေးနွေးနိုင်ကြည့်ရှိပါလဲအန်ဒီဟုတ
်ဆွေးနွေးပါပါဘာဖြစ်လို့လဲဆိုတော့ဟိုကျမတို့ဗမာပြည်သူတွေအနေနဲ့ဟိုတရုတ်ပြည်ပေါ်မှာတရုတ်နိုင်ငံပေါ်မှာတရုတ်ရဲ့ပွားရေးလုပ်ငန်းတွေပေါ်မှာအမြင်မကောင်းဘူးဆိုတာသူတို့သိပါတယ်တရုတ်ပြည်ကဒါပေမဲ့တခြားနိုင်ငံနဲ့ဆိုင်ရင်အများကြီးတော်တယ်ကျမတို့ပမာပြည်သူတွေကလေတရုတ်နဲ့ပတ်သက်လို့အမြင်မကြည်လင်တာရှိတယ်ကျမတို့ပြည်သူတွေကဒါလောက်ခေါ်ခေါ်ရမ်းရမ်းလည်းမဟုတ်ဘူးကြံ့ကြံ့နန်းနန်းလည်းမရှိတော့သူတို့လုံမှာပါဒီကိစ္စတွေက
တောင်တရုတ်ပင်လယ်အရေးပါဝင်အာရှပိုလန်မကြီးဖောက်လုံနိုင်ရေးစတဲ့စီမံကိန်းတွေအတွက်တရုတ်နိုင်ငံအနေနဲ့မြန်မာပါဝင်အာရှနိုင်ငံတွေနဲ့ဆက်ဆက်ရေးပုံမခိုင်မာအားကောင်းလာအောင်လှုံ့ဆော်လာနေတဲ့အနေအထားတွေနဲ့ပတ်သက်လို့လည်းဒေါက်တာလှကျော်ဇော်ကအခုလိုရှုံ့မြင်ပါတယ်
။နောက်တစ်ခုကတရုတ်ကသူတို့အခုတလောသူတို့မြောင်းမှန်းချက်ကြီးကြီးထားနေတာကတောင်တရုတ်ပင်လယ်တွင်းကဒီ code of conduct ပေါ့အဲအာရှနိုင်ငံများနဲ့တရုတ်နဲ့ပူးတွဲပြီးတော့လက်မှတ်ထိုးဖို့ကိစ္စတွေရှိတယ်အဲ့ဒီကတောင်တရုတ်ပင်လယ်တွင်းကရေလန်းခီးတွေနဲ့ပတ်သက်လို့အဲ့တော့ဒီကာလကသူတို့အတွက်အခွင့်ကောင်းပဲလေအဲ့ဒီကိစ္စအတွက်လည်းပမာပြည်ကလက်မှတ်ထိုးဖို့လိုသေးတာဟုတ်ပမာပြည်လည်းအဲ့ဒါစီယုံနေပုံရတယ
်တရုတ်ဆိုရရဲ့2013ခုနှစ်ကအဆိုပြုခဲ့တဲ့စီးပွားရေးဆိုင်ရာပိုလန်ကြောင့်နဲ့21ရာစုရေချောင်းပိုလန်မှကြီးနှစ်သွဲအတွက်မြန်မာနိုင်ငံမှာပါဝင်မှဖြစ်ပြီးဒါဟာဆိုရင်အာရှဒေသနဲ့ဥရောပအာဖရိက စတဲ့ဒေသတွေနောက်အရင်ပိုကလမကြီးတလျှောက်ကနိုင်ငံတွေကြားကုန်သွယ်ရေးကိုရဲတစ်ခုဖြစ်လာဖို့ရှိပါတယ်နိုင်ငံတော်တော်များများပါဝင်လာပြီးဖြစ်တဲ့တရုတ်နိုင်ငံရဲ့ပိုလမနဲ့ကမ္ဘာလမ်းမစီမံကိန်းတွေမှာမြန်မာနိုင်ငံအနေနဲ့ဘလို့ပါဝင်လှုပ်ဆောင်ပေးနိုင်မလဲဆိုတာကိုလေ့လာနေတဲ့အကြောင်းတရုတ်နိုင်ငံကို6ရက်တာခီးရောက်ရှိနေတဲ့သမ္မတဦးထင်ကျော်ရဲ့ပြောကြားချက်ကိုတရုတ်ဆိုရပိုင်းသတင်းတွေမှာလည်းဖော်ပြနေပါတယ်ရှင်